ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းတာယာကုန်းကျေးရွာရခင်စခန်းအတွင်မှမနေ့ညနေပိုင်းမှာလက်ပစ်ဗုံးပေါက်ကွဲလို့နေကြားဆောင်တဦးသေဆုံး3ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တာယာကုန်းရခင်စခန်းပောက်ကွဲမှုကိုတပ်မတော်ဘက်ကအတိမပြုခဲ့ပါဘူး။ဒါအပြင်ဘူးသီးတော်မြို့နယ်ဘက်ကတိုက်ပွဲအတွင်းပိတ်မိနေတဲ့ရွာသား10ဦးကျော်ကိုဒီကနေ့ ICRC နိုင်ငံတကာချက်ချင်းဤအဖွဲ့ကနေပြီးတော့လဲသွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မြန်မြန်သတင်းပေးပို့ထားပါတယ်ရှင်။
မောင်သောမြို့နယ်တာယာကုန်းနယ်ကြားဆောက်ရဲကင်းစခန်းဘုံပေါက်ပွဲမှုကြောင့်ဒေဆုံးသွားတဲ့ရဲတပ်ဖွဲ့ဝင်တူဟာမောင်သောစေယုံရင်ခွေးယုံမှာရောက်ရှိနေပြီးဖြစ်စဉ်အခြေအနေကိုတော့မောင်သောလူမှုကူညီပေးရေးဖွဲ့ဝင်တူကအခုလိုပြောပါတယ
်။ဒီကတော့ဟိုတယောက်စီပဲနေရောက်တင်ရတယ်ဆိုတော့ကျိုးကျောက်ပါတယ်ဒီရှက်ကြောင့်လေကျိုးကျောက်မြို့ကဟိုဘုံပေါက်ပွဲရောမြို့ပြည်တစ်ခုပေါက်ပွဲတွေပါကြောက်မြို့ကျိုးကျောက်အလောက်မော်ဒယ်ဖြစ်နေရှိတယ်ဒီတကယ်မှာကျိုးကျောက်ကဟိုဆက်လက်ကြီးကဟို
ဒီဘုံပေါက်ကွဲမှုဖြစ်စဉ်မှာတပ်ဖွဲ့ချင်းချင်းကြားမကျေနပ်မှုရှိလို့တမင်ဖောက်ခွဲတာလို့ဒေသခံတွေကယူဆနေကြတာပါ။တာယာကုန်းကျေးရွာသားကုလှသိန်းကတော့ပေါက်ကွဲမှုဟာမတော်တဆကြောက်ဖြစ်ပြီးတန်ရာရရှိသူတွေကိုမောင်သောစေယုံမှာကုစေကုသနေရတယ်လို့ဆိုပါတယ
်။ဖြစ်ပေကတော့ဦးမကြီးဖေးကြောကြားအဲ့ရှင်တော့မှလीသူတို့ကတိုင်းဆောင်ထားတဲ့ဘုံကြီးပေါ့နော်အဲ့ဒါလေးတွေကိုဆက်ဆဲတဲ့ခါမှာအရာရှိကတော့ကိုယ်တိုင်ပါတာပေါ့အဲ့ရန်ကြီးတွေဆက်ဆဲတဲ့ခါမှာပေါက်ကွဲတဲ့အဲ့လိုတစ်ဖောက်ဖြစ်နေပါလေအခုလက်ရှိကြတော့နိုင်ငံရတဲ့သူရောက်ပေါ့နော်အဲ့အရာရှိကလည်းပါတာပေါ့ဟိုမောင်တို့ဖြီးခဲ့မှာအခုရောက်နေပြီလဲအချင်းနေကြတော့ဒီရောက်ကတော့ဒီမလားရှင်မလားတော့အဲ့ဒါတော့အပြင်းနိုင်ကြီ
းဒီဆုံးသူဟာတတ်တာအောင်မျိုးသွင်းဖြစ်ပြီးတန်ရာရရှိသူမှာဒူရအုပ်ကျော်နိုင်လင်းရေတတာထန်ဟုံးနဲ့တခြားတယောက်တို့ဖြစ်ကြပါတယ်။ဘုံဘောက်ဖွဲ့မှုဖြစ်စဉ်အခြေအနေကိုသိရှိဖို့အနောက်ပိုင်းတန်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘုံမူကြီးဝင်းစော်ဦးကိုဆက်သွယ်မေးမြန်းခဲ့ရမှာသူ့အနေနဲ့မသိရှိသေးဘူးလို့ပြောပါတယ်။ဒါကုန်းရ
ခင်ကရောရှားတော်ကြဘူ
း။ရခိုင်ပြည်နယ်ဆိုးရဖွဲ့ဝင်လုံချုံရေးနဲ့နယ်စပ်ရေးရဝန်ကြီးဘုံမူကြီးမင်းတန်းကတော့ခရီးလွတ်နေလို့အခြေအနေကိုမသိရှိကြောင်းပြောပါတယ်
။ကျွန်တော်ကတော့လည်းခရီးသွားနေတာပြန်အဲ့ဒါလေးကျွန်တော်သတင်းပြန်နေရတ
ာ။လက်ရှိရခိုင်ပြည်နယ်တွင်းမှာလည်းမြမသတ်မတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစစ်ရေးပြင်းထန်နေတယ်လို့ပဋိပက္ခကြားအရသားတွေထိခိုက်မှုတွေရှိနေတာပါ။အောက်တိုဘာ9ရက်နေ့ကဗုဒ္ဓတောင်မြို့နယ်တရက်ပြင်းကျေးရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာသူရွာသားတွေဘေးလွတ်ရာကိုဆွဲပြေးသွားပြီးမဲ့ရွာသား12ဦးကတော့ရွာထဲမှာပိတ်မိနေခဲ့ပါတယ်။ပိတ်မိရွာသားတွေကိုမြို့နယ်အုပ်ချုပ်ရေးအဖွဲ့နဲ့နိုင်ငံတကာကြက်ချင်နေအဖွဲ့တို့ကနေဒီကနေ့မှကယ်ဆုတ်နိုင်ခဲ့တယ်လို့ဗုဒ္ဓတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဆောင်ရွှေကပြောပါတယ
်။သူတို့ကဟိုအဲ့ဒီမှာ10ယောက်ပိတ်မိနေပြီးတော့ကျွန်တော်တို့ကသက်ဆိုင်ရာတွေကိုနှိမ့်နိုင်ပေးတာပေါ့။ဒီတော့သူတို့ရွှေဦးဒီကနာရုံးနဲ့ဒီကျွန်တော်တို့ ICRC ရဲ့ဖြစ်ရှင်နဲ့ပေါင်းပြီးမှစာခက်ကစင်ကတက်ကလူတွေကိုပြောတယ်ပြီးမှသူတို့ကရောကိုမွေအောင်ချစ်ချင်နေအခွေးကအပြင်မှာနေရတယ်အဲ့လူတွေလဲချောက်လာရတယ်အခုကအဲ့မှာကားကဂျုံနေတယ်ပြီးမှဒီတော့ခုလာတာ
အလားတူတိုက်ပွဲဖြစ်ပွားခဲ့တဲ့ဗုဒ္ဓတောင်မြို့နယ်စပရာချေးရွာအုပ်စုကွန်းတောင်ရွာထဲမှာလဲရွာသား၃ဦးပိတ်မိနေကြောင်းဦးအောင်ဆောင်ရွှေကပြောပါတယ်မနေ့ကလည်းတရက်ပြင်ချေးရွာဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဘုံပေါက်ကွဲမှုပါဝင်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသာတိုက်စုံမှု80ကျော်ရှိနေပြီးတန်ရာရရှိသူ120ကျော်ရှိနေတယ်လို့လည်းဒီခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ